အစိုးရဝန်ထမ်းတွေရဲ့လစာတွေကနေပြီးတော့ဝင်ငွေကုန်ကောက်တော်မယ်အနေဆုံးလစာ1000ခွဲကနေ3200ရတဲ့ဝန်ထမ်းတွေကဝင်ငွေကုန်ရဲ့ဆယ်ရာခိုင်နှုန်းပေးရမှာဖြစ်ပြီးတော့3200အထက်ရတဲ့ဝန်ထမ်းတွေကတော့စနစ်ရာခိုင်နှုန်းပေးရမယ်ဆိုတဲ့သတင်းတွေဟာဒီရပိုင်းအတွင်းမှာဝင်ကြီးဌာနတိုင်းလူလူကဝန်ထမ်းတွေကြားတဲ့အပြောအဆိုအများဆုံးသတင်းဖြစ်နေပါတယ်လို့ RFP ကဆက်သွယ်မိခဲ့တဲ့ဝန်ထမ်းတိုင်းကပြောပြပါတယ်ဝန်ထမ်းတွေကိုလစာတိုးပေးတော့မယ်ဆိုတဲ့သတင်းထွက်တွန်းကလည်းအခုလိုပဲကောလာဟလဆန်ဆန်သတင်းတွေညံပြီးလို့နှစ်လလောက်ကြာမှပဲတရားဝင်လစာတိုးကြောင်းကြေညာခဲ့တာဖြစ်ပါတယ်ရှေ့အစိုးရကဝန်ထမ်းတွေကိုလစာတိုးပေးတဲ့အမိန့်ကိုတော့အမိန့်ကြော်ညာစာအမှတ်60မြင်းဆောင်2006နဲ့မတ်လ24ရက်နေ့ကတရားဝင်ကြေညာခဲ့ပြီးအဲ့ဒီကြေညာချက်ကိုတော့ဘဏ္ဍာခွန်ဝန်ကြီးကနေလက်မှတ်ရေးထိုးထားခဲ့တာပါအခုဝန်ထမ်းတွေရဲ့လစာတွေထဲကနေဝင်ငွေအခွန်ထမ်းဆောင်ရမယ်ဆိုတဲ့တရားဝင်အမိန့်စာကိုဝန်ကြီးဌာနတချို့ကလက်ခံရရှိထားပြီးဖြစ်တယ်လို့သိရပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဝန်ကြီးဌာနတခုကအကြီးအအရာရှိတဦးကို RFP ကမေးတဲ့အခါမှာတော့
ဟုတ်ကဲ့အခုလောလောဆယ်ကတော့စာတွေပဲဝင်နေသေးတယ်အဲ့ဌာနကြီးစမှုတင်နေပြီတယ်အဲ့ဒီနှစ်ခုပဲကျွန်မသိတဲ့လောက်ကတော့လေကျွန်မတို့ရှိတော့တရားဝင်စာဝင်မလာသေးဘူးအဲဒီလောက်ကုန်လေလက်စာသိရင်သိရမယ်လေလက်စာပေးတဲ့အခါကျရင်အဲ့ဒီဟာတွေချက်တယ်ဆိုရင်လက်စာတွေကချက်ရတော့မယ်လေဒီကနေ့ဘယ်နေနေပြေးမယ်ဆိုရင်လေးလာကောင်ပြေးရမှာပေါ့ဒီဆိုးစားတော့ပြေးကြတယ်လေ
ဒီတရင်ကိုပဲပြင်မနာနေပြီးတော့မှအခြေဆိုင်တဲ့စက်မှုတဲ့ဝင်ကြီးဌာနနဲ့ပြည်ထရေးဝင်ကြီးဌာနတွေကိုဆက်သွယ်မေးမြန်းခဲ့ပြီးမယ်လဲ RFP ရဲ့မေးမြန်းချက်တွေကိုဖြည့်ဆို့ဖို့ညှင်းဆန်ခဲ့ပါတယ်ဒါကြောင့်ရန်ကုန်မှာဖွင့်လှစ်ထားတဲ့ဖြစ်တဲ့အဲ့ဒီဝင်ကြီးဌာနတွေကိုပဲဆက်သွယ်မေးမြန်းတဲ့အခါမှာတော့ပြည်ထရေးဝင်ကြီးဌာနကဖုန်းကင်တဲ့ဝန်ထမ်းတဦးကတော့အခုလိုဖြေခဲ့ပါတယ
်သိနေတယ်သိနေတယ်ကိုတော့ဩပြောရတော့ပြောတယ်လေသူတို့အဲ့လိုပါဇက်ကတော့ဟိုလိုလူပြောနေတယ်ဒါပေမဲ့စာကုန်ရောက်မလာသေးတာနေပြီးတော့ကနေပြီးတော့ထွက်တော့ထွက်နေပြီရဲ့စာဘဏ္ဍာခွန်ဝင်ကြီးဌာနကနေပေါ့နော်
ပြည်ထရေးဝင်ကြီးဌာနရဲ့အရာရှိဝန်ထမ်းတဦးကတော့အခုဝင်ငွေကုန်ထမ်းဆောင်ရမယ့်အစီအစဉ်ကိုဩဂုတ်လမှာစတင်မှာဖြစ်တယ်လို့ပြောပြပါတယ် RFB နဲ့စကားပြောတဲ့အချိန်ထိတော့ရန်ကုန်ကအရာရှိတွေလက်ထဲကိုဘဏ္ဍာရေးဝင်ကြီးဌာနကထုတ်တဲ့တရားဝင်အမိန့်ကြေညာချက်ရောက်မလာသေးဘူးလို့လည်းပြောပြပါတယ်ဒါ့အပြင်ဝင်ငွေကုန်ကိုပေးရတဲ့အခါမှာလည်းလာသာတူပြီးရခဲ့တဲ့သုံးလစာကိုပါပေးသွင်းရမယ်ဆိုတဲ့သတင်းတွေလည်းသူတို့ဌာနထဲမှာကြီးထွားနေတယ်လို့အဲ့ဒီပြည်ထရေးဌာနအရာရှိကပြောပြပါတယ်။စစ်အစိုးရကနေဝန်ထမ်းတွေကိုလာသာတူပြီးပြီးတဲ့နောက်မှာအရင်ကဝန်ထမ်းတွေခန်းစားဝင်ရနေတဲ့ဝန်ထမ်းမီတာဆိုတာကိုရပ်ဆိုင်းခဲ့တယ်လို့ပဲလိုင်းငါးစီးပွင့်ကူပွန်တွေကိုလည်းရုပ်သိမ်းခဲ့တယ်လို့ဝန်ထမ်းတွေကပြောပြပါတယ်။ဝန်ထမ်းလာသာတူတော့မယ်ဆိုတဲ့သတင်းမထွက်ခင်ကတည်းကအခြေခံကုန်သိန်းနှုန်းတွေကြီးခဲ့တာကိုစစ်အစိုးရဘက်ကနေတင်းငြိမ်အောင်မထိန်းသိမ်းနိုင်ခဲ့တဲ့အပြင်တစ်ဖက်မှာလည်းအရင်ကဝန်ကြီးဌာနတွေကရနေတဲ့ဝန်ထမ်းတက်တာစီစံစားငရုတ်ကြက်တုံဆိုတာတွေလည်းရပ်သွားခဲ့တယ်လို့သိရပါတယ်။ဒါကြောင့်ဝန်ထမ်းတွေအနေနဲ့လစာတိုးတယ်ဆိုတဲ့သတင်းနောက်ွယ်မှာစားဝတ်နေရေးကိုအခုအထိတင်းငြိမ်အောင်ဖြည့်ရှင်းနိုင်တာမရှိသေးဘူးလို့ဝန်ထမ်းအများစုက RFP ကိုပြောခဲ့ကြောင်းပါခင်ဗျာ။